ချိန်ကပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခရဲကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာတောင်းနဲ့ချီရှိနေပြီးဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့ညှိနှိုင်းဖို့လှုံ့ဆော်နေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောဆိုလိုက်ပါတယ်။တချိန်ထဲမှာပဲချိန်ကပြည်နယ်ရင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရပ်ကိုဆွန့်ခွာထွက်ပြေးနေရတဲ့သူတွေကိုလည်းအကူအညီပေးလိုကြောင်းပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စူးစမ်းထားတဲ့ကိုရနိုင်ကပြောပြထားပါတယ်ရှင်။
ပြည်ကရဩဂတ်လ25ရက်နေ့ကမော်စလင်အစွန်းရောက်တွေကမောင်းတော်ဒီသားကရဲနဲ့လုံခြုံရေးကင်းစခန်းတွေကိုကြံဖတ်တိုက်ခိုက်ရာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိပက္ခတွေတဖန်ပြန်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ကြံဖတ်တိုက်ခိုက်သူတွေကိုနေနှင်းဖို့အတွက်မြန်မာဆိုရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရာကနေမော်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပြီးတော့ဒုက္ခသည်အရေးအတွက်တောင်းတဲ့ချီရှိတယ်လို့အဲ့မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရ Vivian Tan ကပြောပါတယ်
The influx from northern Rakhine State into Bangladesh into southeastern Bangladesh is continuing. We're seeing
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့သူအရေအတွက်ဟာနေစဉ်လိုလိုတိုးလာနေပြီးတော့ခံမှန်းခြေအဖြစ်တော့တောင်းတဲ့ချီရှိပါတယ်။တချို့သတင်းတွေအရကတော့အသစ်ရောက်လာတဲ့ဒုက္ခသည်အရေအတွက်ဟာ8000လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့ကျွန်မတို့အနေနဲ့ကတော့ဒါကိုအခုချိန်မှာအတိမပြုနိုင်သေးပါဘူး။ဒါပေမဲ့အခြေခံအဖြစ်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားဝင်ဖွင့်ထားတဲ့ဒုက္ခသည်စခန်းကိုရောက်လာတာတောင်းတဲ့ချီရှိပြီးတော့တချို့တွေလည်းအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာနေနေကြပါတယ်
။ဒါပြင်ဒုက္ခသည်တွေကိုအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့အနီးကလှုပ်ဆောင်နေတယ်လို့လည်း Vivian Tan ကပြောပါတယ်
။ Within the two refugee camps of Nayapara and Puttaparthi, we are working with authorities and NGOs to
ဒုက္ခသည်စခန်းနှစ်ခုမှာရှိတဲ့ဒေသခံအာဏာပိုင်တွေ NGO အဖွဲ့အစည်းတွေနဲ့အတူတွဲပြီးအရေးပေါ်ခေလုံနိုင်မဲ့နေရာတွေပေးနိုင်ဖို့လုပ်နေပါတယ်။အဲ့ဒီမှာရှိတဲ့ဒုက္ခသည်တွေကလည်းအသေးရောက်လာတဲ့သူတွေကိုသူတို့ရဲ့နေရာတွေမှာလာနေဖို့ခေါ်နေပါတယ်။ဒါ့အပြင်ကျောင်းနေတဲ့လူမှုကယ်ဆယ်ရေးစခန်းတွေဖွင့်ပေးပြီးတော့ခေလုံလို့ရအောင်လှုပ်ဆောင်ပေးနေပါတယ်။ဒါပေမဲ့ဒုက္ခသည်တွေနောက်ထပ်ရောက်လာတာကြောင့်ကျမတို့မှာနေရာခက်ခဲတွေဖြစ်လာနေပြီးတော့နောက်ထပ်မြေနေရာနဲ့စားနပ်ရိက္ခာတွေလည်းလိုအပ်လာပါတယ်။
ဒေသတွင်းလုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမော်စလင်ဒုက္ခသည်တွေထွက်ပြေးကြသလိုဒေသခံတိုင်းရင်းသားတွေလည်းအစွန်းရောက်တွေရဲ့ရန်ကိုစိုးရိမ်ရတဲ့အတွက်နေရက်တွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာထွက်ပြေးနေရတဲ့ရခိုင်ဒေသခံတွေကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီအနေနဲ့အကူအညီပေးဖို့လှုံ့ဆော်နေသလားဆိုတဲ့အပေါ်မှာတော့ Miss Vivian Tan ကအခုလိုပြောပါတယ်။
Unfortunately, currently we have no humanitarian access in northern Rakhine State. So we don't know
ကမကောင်းစွာပဲအခုလက်ရှိအနေထားမှာကတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုလူသားချင်းစာနာမှုနဲ့အကူအညီတွေပေးဖို့တွားလို့မရပါဘူး။ဒါကြောင့်အဲ့ဒီမှာဒုက္ခသည်ဘယ်လောက်ရှိပြီးတော့အကူအညီဘယ်လောက်လိုအပ်တယ်ဆိုတာကျမတို့မသိပါဘူး။အကူအညီတွေပေးဖို့အတွက်အာဏာပိုင်တွေကိုကျမတို့အကြံပြုထားပြီးတော့အဲ့ဒီလိုဆိုရင်ကျမတို့အနေနဲ့ဒုက္ခသည်တွေရဲ့အခြေအနေကိုသိပြီးတော့အကူအညီပေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့ဖြစ်မလာသေးပါဘူး။ကျမတို့အနေနဲ့အကူအညီတွေပေးချင်ပါတယ်။ဒါပေမဲ့အကူအညီပေးဖို့အတွက်တွားလို့မရပါဘူး။ကျမတို့ယုံကတာဝန်ရှိသူတွေဟာမြမအာနာပိုင်တွေနဲ့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးတော့ကျမတို့ကအကူအညီလိုအပ်သူမှန်သမျှကိုဘတ်လိုက်မှုမရှိဘဲဘယ်သူကိုမှမစို့အကူအညီပေးနေတာပါ
။ပြီးခဲ့တဲ့ပိုင်းကတော့မောင်းနှောဒေသတွေကဒုက္ခသည်တွေနဲ့ပိတ်မိနေတဲ့ရွာသားတွေကိုအကူအညီပေးဖို့ပြည်တွင်းကအကူအညီပေးရေးအဖွဲ့တွေတွားရောက်တာမှာလမ်းမမိုင်းထောင်ထားတာတွေရှိတာကြောင့်အကူအညီပေးရေးလုပ်ငန်းစဉ်တွေနှောင့်နှေးခဲ့ရတယ်လို့ပြောပါတယ်။ဒီပဋိပက္ခကြောင့်နှစ်ဖက်ထိခိုက်သေးဆုံးသူအရေအတွက်ဟာ400နီးပါးရှိသွားပြီဖြစ်တယ်လို့လည်းသတင်းတွေကထုတ်ပြန်ထားပါတယ်။ရခိုင်မြောက်ပိုင်းလုံခြုံရေးစခန်းတွေကိုဝင်တိုက်ခဲ့တဲ့ Arakan Rohingya Salvation Army ARSC အဖွဲ့ကတော့အကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ထားကြောင်းအစိုးရကကြေညာထားပါတယ်ခင်ဗျာ
။ကိုရန်နိုင်ပါရှင်။